ိုင်းမြန်မာနယ်စပ်မြဝတီမြို့မှာတနင်္ဂနွေနေ့မနက်ပိုင်းအထိတိုက်ပွဲတွေပြင်းထန်နေပါတယ်။လေကြောင်းတိုက်ခိုက်မှုတွေစနေနေ့တညာလုံးရှိခဲ့သလိုပစ်ခတ်တံတွေလည်းကြားနေရတယ်လို့ဒေသခံတွေကပြောပါတယ်။ထိုင်းဘက်ကိုစစ်ပီးဒုက္ခသည်တွေလည်းထောင်ထဲချီပြီးရောက်ရှိနေပါတယ်။ VOA သတင်းတောက်မတ်အေးအေးမာကပြောပြမှာပါ။
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့မှာစစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေပြီးဧပြီလ20ရက်နေ့မနေ့အစောပိုင်းကစပြီးချစ်ကြည်ရဲ့တရားနှင်နန်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်သားတွေကိုပူးပေါင်းတပ်တွေကရှင်းလင်းနေတာဖြစ်ပါတယ်စစ်ကောင်စီဘက်ကလည်းလေကြောင်းကနေတစ်နေ့လုံးတိုက်ခိုက်နေတာဖြစ်ပြီးစနေညပိုင်းထိတိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုပြီးနေဇက်နေပြည်သူတူကပြောပြပါတယ
်ညတနာဤနဲ့ဆက်ချင်းမနဲ့ပါဟိုကလက်နဲ့ကြည့်ကြငါးချက်3တော့ကြာတယ်နောက်တနာဤနဲ့30ပါတစ်ချိန်နှလုံးကြာတယ်ဘယ်ပေါ်ရဆက်ဖြစ်နေတာလဲ
စနေနဲ့တနေ့လုံးညဘက်အထိတစ်ကောင်စီဘက်ကလေးချောင်းကနေဘုံအလုံးရေ150ကျော်လောက်ပြစ်ခတ်ခဲ့တာကြောင့်ထိုင်းဘက်ကိုနေဇက်တစ်လျှောက်စစ်ဘေးရှောင်သူ8000လောက်ဆက်ပြေးလာကြတာဖြစ်ပြီးကစားအမှတ်တကနေတရားဝင်ကူလာသူကလည်း3000လောက်ရှိတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတူက VOA ကိုပြောပြပါတယ်
။ဒီနေ့မလက်ပိုင်းအနေပါဒီညမိုးချိုးတဲ့ဒီကျွန်တော်ကဒါနဲ့ပတ်ဝန်းကျင်မှာပဲရှိတယ်။ဒီကတော့မဟာပီးနဲ့ဘုံကကျဲတာကျွန်တော်တွေ့နေရတယ်။အဲစစ်ပောင်းဘုံလုံးကြီး150ကျော်လောက်ရှိမယ်လို့ကျွန်တော်တို့ဟိုခန့်မှန်းရတယ်ပေါ့နော်။ဟာပီးက3ကြီးနဲ့အဲ့ဒါပတ်ပြီးတော့လက်ကျဲနာပြရအောင်။ထိုင်းဘက်ချောင်းကူလာတဲ့ဒီစစ်ချောင်းစခန်းကြီးရောက်တဲ့လူကြီးကဒီဇက်တချောင်းမှာဆိုရှင်စစ်ချောင်းစခန်းကြီးတွေ8000လောက်ရောက်တယ်လို့ကျွန်တော်သိရတယ်။နောက်တစ်ခုကဒီအမှတ်ကြားနေပြီးတော့ရဝတီကနေဒီမဲဆောက်ဘက်ချောင်းလာတဲ့လူကြီးကပြန်လာခြင်းဒီ3000ကျော်ရှိတယ်သိရတယ်။ဒါမနဲ့မိုးလင်းကလည်းညမိုးချုပ်ကူရတယ်ကျွန်တော်ဆိုသိရတာ။ဒီပေါင်းဘယ်လိုရှိရင်ကျွန်တော်ဒီ1000ကျော်လောက်ဒီဘက်ထိုင်းဘက်ချောင်းရောက်လာတာ။
ပြကမှုတွေကြောင့်ခြိကိုက်သေးဆုံးမှုတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်။အရက်သားတွေခြိကိုက်ဒဏ်ရာရကြတယ်လို့တောင်ရင်မြင့်အနီးမှာတော့စစ်ကောင်စီတပ်သားတွေသေဆုံးနေတာတွေကိုဘေးလွတ်ရာထွက်ပြေးတိမ်းရှောင်ကြရင်တွေ့ခဲ့ကြရတယ်လို့လည်းပြောပါတယ်
။ကန်နဖူရောက်တဲ့အချိန်မှာပါလား။စစ်သေးဆောင်တွေကကန်အဲ့ဒီလက်နက်ကြီးတွေကြပြီးတော့နောက်ပိုင်းမှာဒီကခံဘက်ကောင်ကိုကူးလာကြတယ်။ကူးလာကြတဲ့လမ်းမှာကြောက်ကြရရပေါ့။ဒီလိုဆောင်အောင်ပြတော့ရတယ်။အောင်းတော့ပါတော့အလောင်းတွေပုံရပါတော့နော်။အဲဆက်ကအလောင်းကိုပြတော့ပြောတယ်။အဲတချို့ကတော့ပန်တက်တချို့ကတော့မှောက်ကုန်နေပါတော့နော်။အဲတောင်းရင်းနေရှင်ပါ
။အရက်သားတွေထိခိုက်သေးဆုံးနေတာတွေကိုတော့ပရဟိတအကူအညီပေးနေသူတွေကထိုင်းဘက်ချမ်းကိုလူနာတင်ကားတွေနဲ့ပို့ဆောင်ပေးနေကြတာပါ။အခုချိန်ထိတော့သေဆုံးသူအရေအတွက်ကိုအတိအကျမသိရသေးပါဘူး။တောင်ရင်းမြစ်တလျှောက်မှာတော့စနေညဘက်ထိဖက်ပြေးလာနေသူတွေရှိနေတဲ့အတွက်တရားဝင်ဝင်ရောက်ရတဲ့ချစ်ကြည်တရားတစ်ကိုထိုင်းအနာပိုင်တွေကအချိန်တိုးပြီးတော့ဖွင့်လှစ်ပေးထားပါတယ်ရှင်။